မင်္ဂလာပါခင်ဗျာဒီနေ့ကုန်မှာကျင်းပမယ့်ဂျပန်ရွေးကောက်ပွဲကိုကျင်းပတော့မှာမဟုတ်ဘဲ2015ရွေးကောက်ပွဲကသာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ကျင်းပသွားမှာဖြစ်တဲ့အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကရာကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်ရန်ကုန်မြန်မာငြိမ်းချမ်းရေးစင်တာမှာစက်တင်ဘာ9ရက်တနင်္ဂနွေနေ့ကနိုင်ငံရေးပါတီ35ပါတီနဲ့တွေ့ဆုံပွဲပြီးဥတင်အေးအခုလိုပြောကြတာဖြစ်ပါတယ
်နိုင်ငံရေးပါတီဆိုင်ရာဥပဒေရေးဆောင်တဲ့ကိစ္စများရွေးကောက်ပွဲကော်မရှင်လုံဆောင်ချက်ကဖိုင်နယ်ဖြစ်ပါတယ်အပြည့်အဝဖြစ်စေပါတယ်ဆိုတဲ့အကြောင်းကျွန်တော်ဆုံးဖြတ်ချက်ကအဓိကဖြစ်နေတယ်ကျွန်တော်ဆုံးဖြတ်နိုင်မှုရှိတယ်ဆိုတာဥပဒေအရလည်းအနည်းထားတယ်ဒီကကျွန်တော်ခုနကပြောတဲ့ထွတ်ထွက်ခြင်းညှိနှိုးသက်ပါတယ်ပါတီရဲ့ခြင်းညှိနှိုးသက်ပါတယ်ကျွန်တော်ကော်မရှင်ရဲ့ခြင်းညှိနှိုးသက်ပါတယ်နိုင်ငံတော်ပါတယ်ခြင်းညှိနှိုးသက်ပြီးတော့ပိုင်မှာယနေ့ကျွန်တော်ဂျပန်ရေကောင်းမလုပ်တော့ဘူးဆိုတော့ယနေ့ကျွန်တော်တော့ပါတီရဲ့ပြုပြီးတော့ဒီပြောကြရင်းနဲ့ပဲတရင်းသာစီနေမှာလုပ်ခဲ့ပါ
2015ရွေးကောက်ပွဲကိုကျင်းပဖို့အချိန်နီးကပ်နေတဲ့အတွက်ဂျားပြတ်ရွေးကောက်ပွဲကျင်းပဖို့မသင့်တော်ဘူးလို့ယူဆတဲ့အကြောင်းဒါကြောင့်ဂျားပြတ်ရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုဖျက်သိမ်းခဲ့တာကိုသဘောတူတာဖြစ်ကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကရာတော်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ဂျားပြတ်ရွေးကောက်ပွဲဖျက်သိမ်းတာဟာ PR စနစ်ကျင့်သုံးရေးအတွက်အချိန်ယူတာဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပြီးရွေးကောက်ပွဲဖျက်တာကိုသဘောတူခဲ့တာနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချင်းတော်ဆန်းစုကြည်က RFA အတန်းလုံးနဲ့ဒီမိုကရေစီခီးကျန်းအစီအစဉ်မှာအခုလိုပြောလိုက်တာဖြစ်ပါတယ်
ဒီလိုဆိုနှစ်ထောင်ဆင်ကလည်းသိနေနေပြီလေဒီအချိန်မှာကြားပြရွေးကောက်ပွဲလုပ်တယ်ဆိုလို့ရှိရင်ဒါမသင့်တော်တော့ဘူးလို့ထင်တယ်အဲ့တော့ဒီလိုဖြတ်သိမ်းလိုက်တာကတော့သဘောတူပါတယ်ဒီရွေးကောက်ပွဲဟာဒီအချိန်မှာတော့မလုပ်သင့်တော့ဘူးဆိုတာ
ဥရိနဲ့အညီသာဖြစ်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥရိပြင်ဆင်ရေးကိုသူတဦးတည်းအနေနဲ့ကန့်ကွက်စရာမရှိဘူးလို့ဥရောပသုံးနိုင်ငံအလဲပတ်ခီးရောက်နေတဲ့သမ္မတဦးသိန်းစင်ကပြောလိုက်ပါတယ်ဒေါ်ဆန်းစုကြည်ကိုသမ္မတရာထူးအတွက်ဝင်ရောက်ရှင်ပြိုင်ခွင့်ပိတ်ပင်ထားတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးမေးမြန်းရာမှာဦးသိန်းစင်ကအခုလိုဖြေကြားခဲ့တာလို့စက်တင်ဘာ9ရက်နေ့ထုတ်ဆွစ်ဇာလန်သတင်းစာ NCC မှာဖော်ပြထားပါတယ်။ပုံမှန်59စာလုံးပြင်ဆင်ရေးမဲခွဲဆုံးဖြတ်မယ်ဆိုရင်သူ့အနေနဲ့ဘယ်လိုမဲပေးမလဲလို့မေးမြန်းရာမှာဦးသိန်းစင်ကတဦးတယောက်တစုတစ်ဖွဲ့အရေးတဲ့နိုင်ငံအကျိုးစီးပွားကိုစဉ်းစားရမှာဖြစ်တဲ့အကြောင်းဒါအပြင်အများစုရဲ့သဘောထားကိုလေးစားရမှာဖြစ်ကြောင်းဒါမှသာသူ့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်မှာဖြစ်ကြောင်းဖြေကြားခဲ့တယ်လို့သိရပါတယ်။အခြေခံအပြင်ဘယ်သူတူတူယောက်ကိုမှသမရဝင်ရောက်ရှင်ပြိုင်ခွင့်ကိုမကန့်သက်တဲ့အကြောင်းဒါပေမဲ့အခြေခံဥပဒေပြင်မယ်ဆိုရင်လိုက်နာရမယ့်စီမင်းဥပဒေတွေရှင်းရှင်းလင်းလင်းရှိနေကြောင်းဥပဒေနဲ့အညီဖြစ်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုသူ့အနေနဲ့ကန့်ကွက်စရာမရှိကြောင်းဦးသိန်းစိန်ကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးစာမျက်နှာအသစ်ထူထောင်ရမှာနှစ်နိုင်ငံပြည်သူတွေရဲ့အကျိုးစီးပွားကိုအမှန်တကယ်ကြည့်ဖို့လိုတဲ့အကြောင်းမြန်မာနိုင်ငံကရင်းနှီးမြှုပ်နှံမှုကြီးတွေမှာပွင့်လင်းမြင်သာမှုရှိပြီးတော့ဒေသခံတွေရဲ့အကျိုးစီးပွားကိုကြီးပွန်လိုကြောင်း88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုကိုကြီးကပြောလိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနဒုတိယညွှန်ကြားမှူးချုပ် Miss Rao Hui Hua နဲ့ခေါင်းဆောင်တဲ့အကိုယ်စားလှယ်အဖွဲ့88မျိုးဆက်ចောင်းသားတွေနဲ့တွေ့ဆုံရမှာစက်တင်ဘာ9ရက်နေ့ကအခုလိုပြောခဲ့တာလို့ကိုကိုကြီးကပြောပါတယ
်။အဓိကကတော့သူတို့ကဒီမြန်မာနိုင်ငံအပြောင်းအလဲမှာအရေးပါတဲ့ပုံစံတွေနော်ရပ်ပြတ်ဖွဲ့စည်းတယ်နဲ့သူတို့ဆက်ဆံရေးကိုဒါမျက်နှာစာအဖြစ်တစ်ခုဖြစ်ပေါ်နေသူတို့စပြီးဖွင့်ခဲ့တဲ့သဘောပါအဲ့တော့ကျွန်တော်တို့ကလည်းတကယ်တကယ်ကအင်ဂျင်နီယာနိုင်ငံတွေဆိုတာကဟိုနှစ်ပေါင်းများစွာကလေးကလက်ထိဆက်လာတယ်ကျွန်တော်တို့ရေရှည်လက်ဆက်ဆံရမှာဆိုတော့တဏ္ဍာငံဆက်ဆံရေးကောင်းဖို့ကအရေးကြီးပါတယ်ဒါပေမဲ့အဲ့လိုတဏ္ဍာငံဆက်ဆံရေးလုပ်တဲ့နေရာမှာတဏ္ဍာငံပြည်သူတွေရဲ့အကျိုးစီးပွားကိုအမှန်တကယ်ပေါ်ဆောင်ပေးဖို့အကာအကွယ်ပေးဖို့ဆိုတာတွေကဒါတွေကအရေးကြီးတဲ့အခြေခံတွေလို့ကျွန်တော်တို့အဲ့ဆွေးနွေးပြတာပါ
မိချောင်းကံမြေယာတွေကိုစစ်တပ်ကတိမ့်စီထားတာဟာပြန်ပေးဖို့မရှိတဲ့အကြောင်းစစ်တပ်ကပြောဆိုထားသလိုတစ်ဖက်မှာလည်းအာဏာပိုင်တွေကကူညီဆောင်ရွက်ပေးမှုတွေဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်လာပေါင်းများစွာသပိတ်စခန်းဖွင့်ဆန္ဒပြတာကိုရုပ်သိမ်းမှာမဟုတ်ကြောင်းမြို့နယ်တရားရုံးအသီးသီးကစုစုပေါင်းထောင်ဒဏ်2နှစ်အထိထောင်ဒဏ်အပြစ်ပေးခံထားရတဲ့သပိတ်ခေါင်းဆောင်ဦးစိန်တန်းကစက်တင်ဘာ10ရက်နေ့ရုံးထုတ်ဆင်မှာပြောကြားခဲ့ပါတယ်
ကျွန်တော်တို့စစ်တပ်ကရင်ပြီးတော့မြေရုံမဆွတ်လွတ်ဘူးလို့လည်းကြေညာထားတယ်ဒါပေမဲ့တပိတ်စခန်းအပွင့်လင်းမြင်သာမှုမရှိသေးတဲ့အတွက်ကျွန်တော်တို့မိကြောက်ကံပြည်သူတွေကရက်ဆိုင်ဖို့လုံးဝမစင်စားရပါဘူးလို့အကြေတခုကိုထုတ်ထားပြီးပါပြီခင်ဗျာ
ကချွန်လွတ်လပ်ရေးအဖွဲ့အနေမှာရိုဟင်ဂျာလွတ်မြောက်ရေးတပ်ထူထောင်ခွင့်ပြုဖို့တောင်းဆိုခဲ့တာဟာဟုတ်မှန်တဲ့အကြောင်းထိုင်းအခြေဆိုင်ရိုဟင်ဂျာအဖွဲ့ BRAD ကတာဝန်ရှိသူဦးကျော်နှုမောင်ကပြောလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရုံးထိုင်တဲ့ KIO အဖွဲ့ကဗိုလ်မှူးကြီး James Lundown ကိုမြန်မာရိုဟင်ဂျာလွတ်မြောက်ရေးအဖွဲ့တာဝန်ရှိသူတဦးကKIO နယ်မြေအတွင်းမှာတပ်ထူထောင်ခွင့်ပြုဖို့တောင်းဆိုခဲ့တဲ့အကြောင်းစက်တင်ဘာ9ရက်နေ့က YouTube Internet စာမျက်နှာမှာထွက်ပေါ်လာပြီး RFA ဆက်သွယ်မေးမြန်းရာမှာဦးကျော်နှုမောင်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်ကျွန်တော်တို့ကအေး ဆက်ပြင်ဆင်မှုလို့ရှင်ပါတယ် peaceful solution peaceful solution မြန်မာရင်ကျွန်တော်တတ်တူတောင်းရင်ခရယုံနေမြေပြမှာကျွန်တော်တတ်တူတောင်းပါမယ်ဆိုပြီးတော့ဆွေးနွေးကြပါပါကောင်းလေကန္တာကိုလည်းပြီးတော့အမကောဘူးလို့အရင်စီရရဖြည့်ရှင်းရမယ်ဆိုလို့ရှင်တိုင်းတာတီတီနဲ့အတူတူပြန်ကြရအောင်လည်းပေါင်းပြီးတော့ကျွန်တော်ကိုလို့ဖို့ဆင်းချပါရဲလို့ပြောတာပါ
ကချင်လွတ်လပ်ရေးအဖွဲ့အစည်းမြေမှာဘယ်သူကမှတရားဝင်လာရောက်တောင်းဆိုတာမရှိဘူးလို့ KIO ဒုတိယစေဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ကပြောကြားလိုက်ပါတယ် BRAD အဖွဲ့က YouTube ဗီဒီယိုကိုလွှင့်တင်ပြီးသတင်းမီဒီယာတွေကဆွေးနွေးပွဲအကြောင်းရေးသားလာကြပြီးဗိုလ်ချုပ်ကွန်မော်က DVB သတင်းဌာနကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်တရားဝင်ဆွေးနွေးတာမဟုတ်ပါဘူးဒါကြောင့်ကျွန်တော်ဗဟိုကော်မတီကိုဟိုဘုံကြီးယုံလုံးတောက်ကလည်းတင်ပြတာမရှိဘူးသူတို့ကလည်းယဉ်ညမှုအရဆွေးနွေးတဲ့သဘောပဲဖြစ်ပါတယ်ဒါကျွန်တော်မှတရားဝင်ဘာမှမရှိပါဘူးဘာလဲဆိုတော့အင်မတန်ရှုပ်ထွေးတဲ့ကိစ္စတစ်ခုဟိုပြည်လို့ရှင်ဒီလက်နက်ကင်ပြီးမှပြဿနာတစ်ခုအစားပြုတ်ဖို့ဆိုတာမလွယ်တဲ့ကိစ္စပါဒါအင်မတန်ရှုပ်ထွေးတဲ့ကိစ္စပါကျွန်စီမှာဘာမှအစီအစဉ်မရှိပါဘူ
းဒီတစ်ပတ်တော့မှတ်မှတ်သားသားစကားများအစီအစဉ်ရောက်လောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်